မြန်မာနိုင်ငံမှာအဓမ္မလူအားစီခိုင်းမှု90ရာခိုင်နှုန်းပပျောက်သွားပြီဖြစ်ကြောင်းဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့108ကြိမ်မြောက် ILO ညီလာခံမှာမြန်မာအလူသမားကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်မရတဲ့ကိစ္စကို ILO ရဲ့စံနှုန်းများကျင့်သုံးရေးကော်မတီရဲ့ရှေ့မှောက်မှာဇွန်လ5ရက်နေ့အင်္ဂါနေ့မှာကြားနာခဲ့ပါတယ်။အကြောင်းစုံကိုဒေါက်ခင်မြို့သက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ28ရက်နေ့ကနေဂျွန်လ10ရက်နေ့ထိပြုလုပ်တဲ့ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ကြီးရဲ့108ကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့အလုပ်သမားဆိုင်ရာအရေးကိစ္စတွေတဲ့ကအထမလှုပ်အားခိုင်းစင်မှုနဲ့ပတ်သက်ပြီးတင်ပြဆွေးနွေးစရာမလိုတော့ဘူးလို့ညီလာခံကိုနိုင်ငံအလုပ်သမားကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဦးမောင်မောင်ခေါ်ဦးပြည်သက်ညွန့်ဝေကပြောပါတယ်
အရင်တော့ပေါ့ဗျာအလုံးမမိကြပါပါ1992ခုနှစ်စတုန်းကတော့ပြင်ပြတဲ့ချိန်မှာတော့အာဓမလိုအပ်ပြီးဆိုတော့မရှိဘူးဆိုကြောင်းကလေးစစ်သားဆိုတော့မရှိဘူးဆိုကြောင်းလုံးဝကြီးငင်းခဲ့တယ်နောက်တစ်ပြေးတစ်ပြေးနဲ့လို့ကျွန်တော်တက်တက်ထောက်သားနဲ့ပြတဲ့ခါမှာဒါတော့ရှိတယ်ဗျာဒါကတော့တူတူဝိုင်းပြီးတော့ပြင်ပြကြအောင်လို့ဆိုတဲ့အနေထားဖြစ်လာတယ်နောက်တစ်ခါကျွန်တော် ILO ရဲ့ဒီအာဓမလိုဝေးပြပြောင်းရေးဆက်ဆံရေးယုံဆိုတော့ဖွင့်လာတယ်အခုကြတော့ကျွန်တော်မာရှာကလုပ်ခဲ့တဲ့ ILO ရဲ့ဦးဆောင်မှုအစည်းအဝေးပေါ့နော် Governing Body Meeting မှာတော့အဓမ္မလိုအပ်ပြီးနဲ့ပတ်သက်လို့စီရင်ခံတာတင်ဖို့မလိုတော့ဘူးဆိုတဲ့အနေအထားကိုဖြစ်သွားပါတယ်။အဲတော့အဓမ္မလိုအပ်ပြီးနည်းနည်းတော့ရှိအောင်ပါပါ။เนาะကျွန်တော်တို့တချို့အုပ်ချုပ်ရေးမမီတဲ့နေရာမှာရှိနိုင်သေးတယ်။သို့တော့ဒီအချိန်မှာတော့1992ခုနှစ်နဲ့စာလို့ရှိရင်တော့ကျွန်တော်တို့90ရာခိုင်နှုန်းတော့အထိတော့ပပျောက်သွားပြီးနည်းနည်းပါပါတော့ကြာနိုင်သေးတယ်။ဒါကိုလည်းဆက်ပြီးတော့ monitor လုပ်ရမယ်။သို့တော့ ILO မှာအမြဲတမ်းအစီအကံတင်ရတဲ့ကိစ္စမတင်ရတော့ဘူးဆိုတော့ကျွန်တော်ဝန်တာကိုကောင်းပါတယ်။
အခုလောအဓမ္မလောခိုင်းစင်မှုနဲ့ပတ်သက်ပြီး ILO ကိုအစိုးရခံစားတင်သွင်းစရာမလိုတော့ပေမဲ့မြန်မာနိုင်ငံမှာလွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်ပြောဆိုခွင့်နဲ့ပတ်သက်ပြီးပြည်ပင်မှုတွေပိုးပြီးဆိုးလာနေတာကို ILO မှာတင်ပြခဲ့တဲ့အတွက်ဇူလ5ရက်နေ့ကကြားနာခဲ့တယ်လို့ IWMF ဆက်မှုလုပ်တာအစိုးရဥက္ကဋ္ဌအလုသမာကိုစလေဒေါ်ခိုင်းစားအောင်ကပြောပါတယ်
သမားအဖွဲ့စီဥပဒေမှာလောက်သမားအဖွဲ့တွေကိုလွတ်လွတ်လပ်လပ်ဖွဲ့လို့မရတဲ့ကန့်သက်ချက်တွေရှိနေတယ်။အဲဒီကန့်သက်ချက်တွေကိုကျမတို့ကတင်ပြတယ်။ဖွဲ့စည်းတဲ့အခါမှာလည်းဒီလောက်သမားသမဂ္ဂတွေစပြီးတော့ဖွဲ့တဲ့အခါနဲ့လုံရှင်နေတာလုံထုတ်ပြတာပြီးတော့ခုံသမားကြီးရဲ့အဆုံးဖြတ်ချက်တွေကိုမလိုက်နာတာပြီးသမဂ္ဂကိုဖြိုခွဲတဲ့ case တွေကိုကျမတို့တင်တယ်။ဒီလွတ်လပ်စွာသူယုံခွင့်ပန်းနှထုတ်ဖို့ခွင့်ပေါ့။အဲ့ဒါနဲ့ပတ်သက်ရင်ကျမတို့မြန်မာနိုင်ငံမှာငြိမ်းစုစည်းဥပဒေကိုပြင်ဆင်ထားတာရှိတယ်လေ။အဲ့ဒါကပြောမယ်ဆိုရင်လောလောဆွာဒီပြောဆိုခွင့်လောလောဆွာဆန္ဒထုတ်ဖို့အခွင့်ကိုသိပ္ပံထားတဲ့အချက်တွေအများကြီးရှိတယ်။ကျွန်တော်တို့ကအစိုးရကိုဟိုတိုက်တွန်းတာပေါ့နော်။အရင်လိုကိုလည်းလောလောဆွာတင်မင်းဖွဲ့စည်းခွင့်နဲ့ပတ်သက်တဲ့စီမံချက်ကိုမြန်မာနိုင်ငံမှာပြန်ပြီးတော့လုပ်ဖို့ဆိုတာကိုကျွန်တော်တို့တိုက်တွန်းထားပါတယ်
။မြန်မာနိုင်ငံမှာအလုသမားတွေရဲ့လုပ်ပိုင်ခွင့်ဆန်ရပြောင်းလဲမှုတွေရှိနေပေမဲ့လောလောဆွာစုဝေးပြောဆိုခွင့်တွေအကန့်အသတ်ခံနေရတာဟာနိုင်ငံရဲ့ယင်းနှိမ့်နှံမှုအတွက်ပါထိခိုက်လာနိုင်တာမို့ဒါကိုမူအရပါလက်မခံတင်ဘူးလို့လဲ108ကြိမ်မြောက်နိုင်ငံတကာအလုသမားညီလာခံမှာအလေးနဲ့ထားပြောဆိုခဲ့တယ်လို့ဦးပြည်သက်ညွန့်ဝေကပြောပါတယ်
။ကြောင်းလဲမှုကတော့ရှိနေတယ်။နိုင်ငံရေးကြောင်းလဲမှုမှာကျွန်တော်အလုသမားတွေတဲ့ပမာဏနဲ့ပါဖို့လိုတယ်ဆိုတဲ့အကြောင်း။အဲဒါအတွက်အလုကိုလုတ်တဲ့ခါမှာသုံးမွေးဆိုင်ရန်တရားကိုသုံးပြီးတော့ဆွေးနွေးကြည့်လို့ဆိုတဲ့အကြောင်း။အဲဒါကိုဒီကတော့ကျွန်တော်တင်ပြခဲ့ပါတယ်။ဆုံးပြီးတင်ပြတဲ့နေရာကတော့အမငြိမ်းစုစီပေါ့နော်လွတ်လပ်စွာဒီစုဝေးတဲ့ဆွေးကိစ္စကိုကန့်တလိုက်တယ်အဲ့ဒါကိုလုံသမားဥပဒေနဲ့တွဲလိုက်လို့ရှိရင်ကျွန်တော်တို့လုံသမားတွေရဲ့ခံစားချက်တွေထုတ်ဖို့ကိုနေရာကိုမရှိတော့ဘူးခင်ဗျနောက်တစ်ခါငြိမ်းစုစီကိုလည်းကျွန်တော်တို့လုံလိုက်လို့ရှိရင်ကျွန်တော်တို့ကလှုပ်ရှားဝင်မရှိတဲ့ခါမှာကျွန်တော်တို့ Freedom of Association နဲ့လုံးဝလွဲဖက်သွားမယ်ဒီပြင်ကိုယင်းနှိမ့်နှံမှုတွေကလည်းအရင်တော့လိုပဲတပါတီစနစ်ကိုပြန်ရောက်သွားပြီလားဆိုတာဖြစ်မယ်ဆိုတော့တော့ကျွန်တော်ထည့်ပြောပါတယ်ခင်ဗျ
အလုရှင်အလုသမားနဲ့အစိုးရအဖွဲ့သုံးဖွဲ့စလုံးကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြတဲ့ ILO ညီလာခံမှာမြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးသိန်းစွေဦးဆောင်တက်ရောက်ခဲ့ပြီးဂျနီဗာကုလသမဂ္ဂရုံးချုပ်မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့တန်မကြီးဦးထိန်နဲ့ပြန်အလုရှင်ကိုယ်စားလှယ်ဖြစ်တဲ့ကုံတယ်ဆက်မှုအသင်းချုပ် UMFCCI ကဒေါ်ခိုင်ခိုင်တွေလည်းတက်ရောက်ခဲ့ပါတယ်။အလုသမားကိုယ်စားလှယ်ဖြစ်တဲ့ဦးပြည်သက်ညွန့်ဝင်ဦးဆောင်တဲ့CDUM အဖွဲ့ကကိုယ်စားလှယ်10ဦးပါတက်ရောက်ခဲ့တာပါ။